လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံလုံးရဲ့တန်တမန်တွေမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာပဲအခုလိုနိုင်ငံတကာရောက်ကချင်တွေကပြည်တွင်းကကချင်တွေနဲ့အတူသူတို့ပြည်နယ်တွင်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကို ICC ခုံရုံးတင်ရေးလုံခြုံရေးကောင်စီကိုဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်ဝါရှင်တန်ဒီစီကမြန်မာတန်ယုံရှိဆန္ဒပြပွဲကိုဦးဆောင်စီစဉ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOA ကိုပြောပြတာကတော့
ပြည်တွင်းနဲ့ပြည်ပမှာရှိတဲ့တန်ယုံကအဖွဲ့ CSO 32ဖွဲ့ပြည်ပမှာဒီမှာမှာရှိနေတယ်အဓိကတော့ကျွန်တော်ချင်းပြည်နယ်မှာဖြစ်နေတဲ့အဓိကလည်းပတ်သက်ကဘယ်သူမှတကယ်ကြီးကဲတင်နိုင်တဲ့စွမ်းစားမရှိဘူးနော်အစိုးရကနေပြီးတော့တရားကိုတပ်ဖြတ်မှုတွေကိုရပ်တန့်ဖို့တော့မဟုတ်ဘူးဒီတရားဥပဒေအနေဖြင့်အရေးယူဖို့အတွက်မပြုတ်လောက်နိုင်တော့ကျွန်တော်ကဒီကမ္ဘာစီးတာစုရဲ့အတောင်းတောင်းဆိုတာပါ ICC ဆိုတာ UN Security Council ကိုကျွန်တော် ICC တင်ဖို့အတွက်တောင်းဆိုတာ
အခုလိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့တောင်းဆိုလာရတဲ့အထိကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုဂမ်ဆန်းကဆက်ပြီးတော့ပြောပြပါတယ်
ကုလသမဂ္ဂအစည်းအဝေးခန်းစာပေါ့နော်စုံစမ်းစစ်ဆေးရေးအဖွဲ့တွေကပြောရရဆိုရင် similarity of patterns လို့ပြောရတာတူညီမှုရှိတဲ့ရာဇဝတ်မှုတွေတွေ့မြင်ရတယ်ဆိုတော့ပေါ့နော်ဥပမာတစ်ခုပြောမစားဒီဂျွာမီးချိုးတဲ့ကိစ္စတွေပေါ့နော်ဂျွာမီးချိုးတာတို့ဒီလူစုတွေကိုတိုင်းအဖွဲ့သုံးတာတို့နောက်မျိုးကြီးတွေအတ္တမပြုချက်တာတို့နောက်လူတွေကိုတရားဥပဒေမဲ့ပြစ်တတ်တာတို့အဲ့ဒါတွေကဒီရခိုင်မှာတွေ့ခဲရတဲ့ဟာတွေကကချင်ရဲ့ report ကြည့်လိုက်တော့တူညီနေလို့သူပြောတာဒီပမာဘီကိုအနည်း90ဆိုရင်ပြည်တွင်းစစ်ကိုချုပ်ငိမ့်ဖို့ကတော့ဒီဟာဘတ်ထောက်ဆုံးလမ်းစာပြူရမယ့်အရာပါ
မနေ့ကဆန္ဒပြပွဲမှာထူးခြားချက်ကတော့အမေရိကန်ဆိုင်ရာမြန်မာတမ္မတ်ကြီးဦးအောင်လင်းကတောင်းဆိုဆန္ဒပြတဲ့အချက်တွေနဲ့ပတ်သက်လို့ကချင်ခေါင်းဆောင်တွေကိုမြန်မာတန်ယုံနဲ့ဖိတ်ခေါ်ပြီးအပြန်အလှန်ဆွေးနွေးခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးရမှာဆန္ဒပြပွဲကိုတည်င်းယူနေတဲ့ VOA မြန်မာပိုင်းကိုပါဆွေးနွေးမှုမှာတက်တည်အဖြစ်ရှိစေခဲ့ပါတယ်
။ကျွန်တော်တို့အခုကျွန်တော်တွေ့ဆုံနေဆိုတဲ့ဟာကကျွန်တော်တို့ကချင်ပြည်နယ်အမရှိတဲ့ကချင်တိုင်းရင်းသားတွေကျွန်တော်တို့ရဲ့တိုင်းရင်းသားညီအစ်ကိုတွေအနေနဲ့ကျွန်တော်တွေ့ဆုံဖြစ်ပါတယ်။ကျွန်တော်တို့ဒီလိုလာပြီးတော့ကျွန်တော်တို့ရဲ့ပြောပြခြင်းတဲ့ချက်တွေကိုကျွန်တော်နားထောင်ဖို့ဆင်းနေရှိပါတယ်။ကျွန်တော်ရတယ်ကျွန်တော်တိုင်ယုံရှိမှာခင်ဗျားတို့ရဲ့မိတ်ဆွေတွေနဲ့ခင်ဗျားတို့ပြောတာပဲဖြစ်ပါတယ်။ထပ်ပြီးတော့မှဗာမားကျွန်တော်တို့ပြောပြဖို့ရှိပါသေးတယ်
။ဟုတ်ကဲ့ဒီလိုလက်ခံတွေ့ဆုံတာကျေးဇူးတင်ပါတယ်။ကျွန်တော်ကခါတိုင်းကတော့ဒီလိုတွေ့ဖြစ်တာတစ်ခါပဲကြုံမှုပါတယ်။ဟိုအပြင်မှာပေါ့နော်။ဒါမှမဟုတ်ခုကတော့တာမကြီးကြည့်တဲ့အချိန်ပဲကချင်ပြည်နယ်မှာဖြစ်နေတဲ့ဒီပခါနဲ့ဒါပဲပိုဆိုးမှာတော့ဒီကျွန်တော်ရဲ့ civilian population ပေါ့နော်ဟု
တ်ပြီ
ဒီ civilian population တွေရဲ့ဖြစ်ပျက်နေမှုကတော့ကျွန်တော်အရန်ကိုစိတ်ထိခိုက်ရတာပေါ့ဒီနိုင်ငံဒီလောက်ဝေးရဆိုတော့ကျွန်တော်မခံမရဖြစ်လို့ဥမာကျွန်တော်ဒီမှာကိုတော်ကတော့ကနေဒါနိုင်ငံနေကို international boundary ဖြတ်ပြီးမှလာခဲ့တာပါဟု
တ်ပြီနော
်ဒါဆိုတော့အဓိကဖြစ်တာကတော့ဒီစစ်တိုက်တာဒီပဋိပက္ခကတော့တခုပေါ့ဒါပေမဲ့ကျွန်တော်တို့ကလက်မခံနိုင်တာကဒီပฏิပက္ခဖြစ်တဲ့အချိန်မှာပြည်သူလူထုကိုတတိုင်းတစ်ဖွဲ့တုံးတာတို့ပြည်သူလူထုကိုချင်းချောက်မှုလုပ်တဲ့ဟာကဒီ military operation တခုရ component အနေဖြင့်လုပ်တာကျွန်တော်လက်မခံနိုင်အခုကကျွန်တော်အဓိကပြောတာအခုမြစ်ချနာမှာဒီနေ့ရောဆန္ဒပြကြတယ်နောက်ဆိုရင်ရောတန်ယုံတိုင်းဆန္ဒပြလာမှာပဲဒီလိုပုံစံနဲ့ဆိုတော့
တအမတ်ကြီးဦးအောင်လင်းနဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းတို့အပြန်အလှန်ဆွေးနွေးခဲ့ကြတာပါကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုံခြုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့အချက်ကိုလည်းဦးအောင်လင်းကအခုလိုတုံ့ပြန်ခဲ့ပါတယ
်ဒီလက်ရှိအစိုးရကဘလောက်ငြင်းငြမ်းယူလိုလားတဲ့ဆိုတဲ့ဟာကိုလည်းကျွန်တော်ပြောပြရစီဒါကြောင့်မို့လဲဆက်ပြီးတော့ကျွန်တော်တို့စူးစမ်းနေပါမယ်ငြင်းငြမ်းရေးမရတွေ့တဲ့အတွက်ကြောင့်လည်းငြင်းငြမ်းရေးကဘလောက်တန်ဖိုးရှိတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပို့ပြီးတော့နားလည်ပါတယ်အခုမြန်မာနိုင်ငံမှာခင်ဗျားတို့ခုနကပြောတဲ့အထဲမှာတချို့ဟာလည်းကျွန်တော်ကြားလိုက်ပါတယ်ပြည်သူ့အမဲကလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကိုလည်းကြည့်ပေးပါဆိုတဲ့ဟာကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ပြည်သူ့အမဲကရဲ့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်တပန်ချင်းချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အများအားကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ်တခုပြောချင်တာကဒီအချိန်မှာကျွန်တော်တို့မလိုလားတဲ့နိုင်ငံတွေရှိပါတယ်အဖွဲ့အစည်းတွေရှိတယ်ခင်ဗျားတို့ကနေပြီးတော့စေရင်စေတနာနဲ့ကိုယ့်ရဲ့တိုင်းရင်းသားညီအစ်ကိုတွေကိုရဲ့ငြိမ်းချမ်းရေးရဖို့ဒီ တိုင်းပြည်မှာအပြစ်ခံရဆဲဖို့တိုင်းပြည်မှာညဉ့်ဉန်းရေးရဖို့ပြောနေတဲ့ဟာတွေကိုအတုံးချပြီးတော့ကျွန်တော်တို့ထပ်ပြီးတော့ဝေဖန်မဲ့လူတွေအများကြီးရှိပါတယ်ဆိုတဲ့ဟာရှိနေဦးမှာဆိုတဲ့ဟာလို့ကျွန်တော်သိပေးခြင်းပါတယ်ခင်ဗျားတို့ပြောခြင်းတဲ့ဟာ
ဆက်သားတယ်ပါအဲ့ဒါတော့
ခင်ဗျားတို့ပြောနေတဲ့ဟာတွေကိုကျွန်တော်ဒါကြောင့်မို့ကျွန်တော်ခင်ဗျားတို့ကိုအခုလိုလက်ခံတွေးပြီးတော့ကျွန်တော်တို့ရဲ့ဒီခေါင်းဆောင်တွေကိုကျွန်တော်တို့တင်ပြပို့ပေးဖို့ကျွန်တော်လုပ်နေတာ
မင်းကဆန္ဒပြပွဲမှာလဲတိုက်ပွဲတွေကြားပိတ်မိနေတဲ့ကချင်စစ်ဘေးဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့စစ်ဘေးဒုက္ခသည်တွေဘေးကင်းလုံခြုံရာကိုရွှေ့ပြောင်းခွင့်ပြုဖို့မြန်မာစစ်တပ်ရဲ့ထိုးစစ်ကိုချက်ချင်းရပ်ဆိုင်ဖို့နဲ့စစ်ရေးနည်းနဲ့မဟုတ်ဘဲနိုင်ငံရေးအရာဖြေရှင်းဖို့ကချင်တိုင်းရင်းသားတွေကတောင်းဆိုခဲ့ကြပါတယ်ရှင်